ဗီယက်နမ်မှာကျင်းပနေတဲ့16ကြိမ်မြောက်ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားကိုတနင်္ဂနွေနေ့ကသမရဝင်းမြင့်တက်ရောက်ပြီးမြန်မာနိုင်ငံတွင်ဘာသာပေါင်းစုံငြိမ်းချမ်းရေးဆောင်ရွက်နေကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားမိန့်ခွန်းမှာတော့မြန်မာနိုင်ငံတွင်အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးထွန်းကလာဖို့ကြိုးပမ်းမှုအနေနဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုငြိမ်းချမ်းမြေတာအဖွဲ့ကဥဆောင်ပြီး2018ခုနှစ်ကစလို့နှစ်ကြိမ်ကျင်းပခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဗီယက်နမ်မှာကျင်းပနေတဲ့ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားအတွက်သဝင်လှော်ပြပို့ပါရတယ်။တည်ငင်ခံမှုမရှိတာတွေတရားမမျှတမှုတွေကြီးထွားလာနေတဲ့အချိန်ကာလကြီးမှာဗုဒ္ဓဟောကြားတဲ့အကြမ်းမဖက်မှုနဲ့အများအကျိုးတည်ဖို့မှုတွေကအရင်ထက်ပိုပြီးတော့တောင်သက်ဆိုင်မှုရှိလာတဲ့ဗုဒ္ဓနေ့ကဆလို့ကမ္ဘာပေါ်ကအလုံးအတွက်ငြိမ်းချမ်းရေးနဲ့ဂုဏ်သိက္ခာကိုတည်ဆောက်မဲ့ပိုင်းဖြတ်ချက်ကိုပြန်ပြီးတည်လွင်ဖော်ဆောင်ကြပါစို့လို့ကုလသမဂ္ဂအထွေထွေမှုချုပ်ကပြောဆိုခဲ့ပါတယ်။ဂေါတမမြတ်စွာဘုရားဖွားတော်မူသောနေ့ဖျားဖြစ်တော်မူသောနေ့နောက်ပြိဋ္ဌိနိဗ္ဗာန်ဆန်တော်မူသောနေ့ဖြစ်တဲ့ကဆုံလာပြီနေ့ကိုဗုဒ္ဓနေ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်နဲ့အတည်ပြုခဲ့ပြီး2000ပြည့်နှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်မှာပထမဆုံးကျင်းပတာဖြစ်ပါတယ်။ဒီနောက်မှာတော့ထိုင်းသီရိလင်ကာနဲ့ဗီယက်နမ်နိုင်ငံတို့ကအင်ရှင်အဖြစ်အသီးသီးကျင်းပနေကြတာဖြစ်ပါတယ်။